တော်တာရှင်များရွှင်လန်းချမ်းမြေကြပါလေခင်ဗျာ RF တင်းနေဦးနေစကပိုင်းကိုအခုကျွန်တော်တို့စတင်ပါတော့မယ်ဒီအပတ်အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုံကူများနဲ့အရင်ဆုံးမိတ်ဆက်ပေးခွင့်ပြုပါခင်ဗျာပထမတူကတော့အမျိုးသားဒီမိုစီအဖွဲ့ချုပ်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဝင်ရှင့်နေဦးထေဦးပါဦးထေဦးကျမ်းပါပါလေခင်ဗျာ
ဟာဟုတ်ကဲ့ကျမ်းပါပါလေခင်ဗျာ
အဲနောက်တူကတော့ဒါရိုက်တာဒေါ်ကြည်ပြုရှင်ပါသူကတော့အမျိုးသားဒီမိုစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးကော်မတီအဖွဲ့ဝင်ဖြစ်ပါတယ်တော်ကြည်ပြူရှင်ကျမ်းပါပါလားခင်ဗျာ
ဟုတ်ကဲ့ကျမ်းပါပါလေ
နောက်ဆုံးတူကတော့သေးတန်ရှင်ကိုအ낵ကပါကိုအ낵ကရေကျမ်းပါရလားခင်ဗျာ
ဟုတ်ကဲ့ကျမ်းပါပါလေမင်္ဂလာပါအ
ဲမင်္ဂလာပါဗျာတော်တာရှင်မခင်ဗျာကျွန်တော်တို့ဒီအပတ်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနိုင်ငံရေးပါတီတွေကိုကားပါမစ်တွေနဲ့ရုံးခန်းဖွင့်ဖို့နေရာပေးရတဲ့ရွေးကောက်ပွဲကော်မရှင်ကနိုင်ငံတော်သမ္မတထံတင်ပြထားတဲ့ကိစ္စအစရှိတဲ့လက်တလောမြမရေးရာတွေကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်ဆရာဦးထွေးဦးခင်ဗျာအခုပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးလက်ရှိအခြေအနေပေါ်ဆရာဝေဖန်ချက်လေးကျွန်တော်တို့အရင်ဆုံးကြားပါစေခင်ဗျာ
အရင်ဆုံးပုံမှန်436ဆိုတဲ့ဟာကတော့အားလုံးသိပြီးဖြစ်တဲ့အတိုင်းပဲပေါ့နော်ဒီတောင်စုလွှတ်တော်ထဲမှာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ချင်ရင်လွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကသဘောတူပြီးတဲ့နောက်ဒီလုံးကျွတ်ဆန္ဒခိုင်ပွဲမှာတိုင်းနိုင်ငံလုံးရဲ့မဲပေးခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်ကထောက်ခံမှသာပြင်နိုင်တယ်လို့ပြဋ္ဌာန်းထားတဲ့ပြင်ဆင်ခွင့်နီလန်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒါကဘာပေါ်မှာပြင်ဆင်မှုအခက်ခဲဆုံးနီလန်လို့ပညာရှင်တွေအားလုံးကအသိမှတ်ပြုထားတဲ့အနေထားဖြစ်ပါတယ်အဲကျွန်တော်တို့1988ခုနှစ်အရေးတော်ပုံမှာကျွန်တော်တို့နိုင်ငံသားတွေတွေးမြင်ကြခဲ့ရပါတယ်အဲ့ဒီလိုဖြစ်ရတဲ့အကြောင်းတွေထဲမှာအဓိကအကြောင်းတစ်ခုကအဲ့ဒီတုန်းကရှိခဲ့တဲ့1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်ငံသားတွေရဲ့တောင်းဆိုနေတဲ့ဆန္ဒအတိုင်းပြင်ဆင်ဖို့အခြေအနေမပေးခဲ့လို့ပါပြောမယ်ဆိုတော့အဲ့ဒီတော့ကပြင်ဆင်ပုံနီးလန်းနဲ့အခုပြင်ဆင်ပုံနီးလန်းထပ်တူနီးပါးကိုခက်ခဲအောင်ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်မျိုးဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့အခုပြဋ္ဌာန်းထားတဲ့2008ခုနှစ်ကပုံမှန်436ရဒီဖွဲ့စည်းပုံပြင်မယ်ဒီသူတွေကနေတောင်းဆိုလာပြီဆိုရင်လိုက်လျောညီထွေပြင်ဆင်ဖို့ဆိုတဲ့နေရာမှာ1988ခုနှစ်ကတည်းကပုံမှန်ခက်ခဲအောင်ရေးထားတဲ့အနေအထားဖြစ်ပါတယ်။အဲ့ဒါကြောင့်ကိုလို့ကျွန်တော်တို့နိုင်ငံလုံးကိုပြပေးပြီးတော့နားလည်အောင်ရှင်းပြပြီးတော့ဒီပုံမှန်436ကိုပြင်ဆင်ဖို့အတွက်နိုင်ငံလုံးဝိုင်းဝန်းကြိုးပမ်းပြီးတော့ဆောင်ရွက်နေတဲ့အချိန်ဖြစ်ပါတယ်
။ဟုတ်ကဲ့ဆရာ။ဟုတ်ကဲ့ဆရာမတော်ကြည်ပြုရှင်ဒီကိစ္စမှာအခုအမျိုးသားဒီမိုစီအဖွဲ့ချုပ်နဲ့88နဲ့လက်တွဲပူးပေါင်းပြီးလုပ်နေတယ်ပေါ့လေတခြားအဖွဲ့အစည်းတွေပါဝင်ဝန်ညံတာလည်းကျွန်တော်တို့တွေ့ရပါတယ်အမှုပညာသမားတွေလည်းပါတာပေါ့ခင်ဗျာအဲပြောပါအောင်ခင်ဗျာဆရာမရဲ့အမြင်ရော
ဟုတ်ပြောမယ်ဆိုရင်ကျွန်တော်တို့ဒီဘိုးစိမ်မန်ကွင်းမှာပေါ့လေနေစုနဲ့ကိုမင်းကိုနိုင်နဲ့နှစ်ယောက်ဒီပြောရတဲ့အခါမှာဖွဲ့စည်းပုံအခြေခံဥပဒေဒီပုံမှန်436ပေါ့ပြင်ဖို့အတွက်ကိုကျွန်တော်တို့ဒီ28ကစပြီးတော့ signature campaign စလုပ်မယ်အဲ့ဒီအခါမှာဒီ NLD မျိုးနယ်ရုံးတွေမှာဒီလက်မှတ်တော်ကိုစောင့်တည်ထားမယ်။အဲရုံးမှာလိုက်ထိုးကြဆဲခါအဲ့ဒီမှာရကျမရဲ့အဲကိုဝိုင်းရကိုနက်ကရမက်ရှိရတန်တာပဲပေါ့လေ။နောက်တိုင်နေကြတယ်။ကျွန်တော်တို့လူပညာသမားတွေဆိုတာမနေ့ဆိုလဲစောစောစီစီရှူတင်သွားတူတာဆိုတာ။အဲညဆိုလဲရှူတင်ရမိုးချုံမှာပြန်ရအောင်ဒီရုံးတင်တင်သွားထိုးဖို့ဆိုတာရှင်းနေမှာမဟုတ်ဘူး။ဒါကြောင့်မလို့လူပညာသမားတွေဒီလက်မှတ်တော်ရဲ့အချိန်မှာမကြံခဲ့အောင်ထိုးချင်တဲ့သူတွေထိုးရအောင်ဒီတရားတစ်ခုတော့ဖန်တီးမှရမယ်ဆိုကျွန်တော်တိုင်မင်းနဲ့ကျွန်တော်ပြောရင်28ဆမဲ့ကိစ္စ23မှာကျွန်တော်တို့ဒီစထိုးဖြစ်သွားတယ်ပေါ့လေ။အဲ့တို့ရဲ့အခါမှာဘာထူးခြားပြရဆိုရင်ကျမတို့ဟိုပုံမှန်ပေါ့လေဟိုအမေစုရဲ့ပွဲတိုင်းဒီနိုင်ငံရေးလှုပ်ရှားမှုတိုင်းမှာပါနေကြသူတွေတစ်ယောက်ကိုကျမတို့မထင်တော့တဲ့သူတွေအများကြီးပါလာတယ်ပေါ့ဆိုတော့ဒါဒီချင်းအပြည့်ကျမတို့လူပညာသမားတွေကလည်းဒါဒီလူနဲ့ထက်သူဒီလေးသုံးယောက်ပြင်ဆင်နေအောင်သဘောတူတယ်အဲနောက်တစ်ခုကျမတယောက်တည်းခံစားချက်ဆိုရင်ကျမတို့လူပညာသမားဆိုတာလွတ်လပ်မှုအမြင်လို့ရတယ်ကျမတို့ချုပ်ချယ်တာအတင်းအောင်မှာပေါ့လေဟိုဒါမှဒါဆိုတာမျိုးကျမတို့မဆိုင်ဘူးနောက်တစ်ခုကကျမအမြင်ကတော့ဒီခေတ်ကာလနဲ့အညီပေါ့လေအတို့ဥပဒေကြောင်းတဲ့ဥပဒေဆိုတာပြောင်းအောင်ပြင်ဆင်တဲ့ဥပဒေဆိုတာပြင်ဆင်ရမယ်။ဆိုတော့ပြင်ဆင်ရခက်လောက်အောင်ထုတ်ကြိုင်လာတာနည်းနည်းအာနာရှင်ဆန်တယ်လို့ထင်တယ်။ဆိုတော့ဒီပုံမှန်ကြီးကဟိုအာနာရှင်ဆန်တဲ့ပုံမှန်ကိုလည်းခံစားရတယ်။အဲဒါကြောင့်မို့ကျမတို့ကတော့လူပညာသမားပြည်ပြည်ကျွန်တော်ဝေစီကြကြပေါ့ကျမတို့ဆန္ဒကိုဒီလေးတုံးဆောက်ပြင်ဆင်ဖို့မှာပါဝင်ကူညီပေးတာပါ
။ဟုတ်ကဲ့ခင်ဗျ။ကိုအ낵ကပြောပါအောင်ကိုအ낵ကရဲ့အမြင်လေးတွေကျွန်တော်ကြားပါရစေခင်ဗျ။
ဟုတ်ကဲ့ပါဒီလေးသုံးယောက်ပြင်ဆင်ရေးမှာကျွန်တော်တို့ဘေးနားနေကြရတာကျွန်တော်တို့ဆိုရင်လူငယ်အနေနဲ့ဝင်ပါလာကြတယ်။အခုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကြည့်မယ်ဆိုရင်တမာတမတ်ရှိမှုမတွေ့ရဘူး၊ယူသားမှုမတွေ့ရဘူး၊စောက်ကျင့်မှုတွေတွေ့ရတယ်။နောက်တစ်ခုကသူ့အနောက်ကအရေးမင်းဖြစ်တဲ့စစ်အစိုးရဆွဲခဲ့တယ်ဆိုတဲ့အတွက်ကြောင့်မလို့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာ တိုင်းပြည်ကြီးသားတွေကိုနှိပ်စက်မဲ့ဟာတွေညှဉ်းပန်းမဲ့ဟာတွေကောက်ချစ်မဲ့ဟာတွေအကုန်တွေ့နေရတဲ့အတွက်ကြောင့်ကျွန်တော်တို့မပြောရဲတဲ့ပြည်သူတွေရဲ့အတန်ကိုစားကျွန်တော်တို့ကထွက်ပြီးတော့ဒီမှာဒါကိုပြင်ဖို့ဝင်ရောက်ဆောင်ရွက်ပေးတာပ
ါဟုတ်ကဲ့ကိုအနက်ကကျွန်တော်တစ်ခုလေးဖြတ်ပြီးမေးပြရစီကျွန်တော်တို့အခုကိုအနက်ကတို့ဒေါ်ကြည်ပြူရှင်တို့ပေါ့နော်တခြားသေးတန်းရှင်တွေအမှုပညာသမားတွေအမြောက်များပါဝင်လှုပ်ရှားနေကြတဲ့ NND ရဲ့လုပ်ငန်းတွေမှာပေါ့ဗျာအဲ့တော့တချို့ကလည်းအနုပညာသမားတွေကအနုပညာအလုပ်တစ်ခုပဲလုပ်တင်တဲ့နိုင်ငံကြီးတွေမလုပ်သင့်ဘူးနောက်ခါတချို့ကြတော့လည်းဒီလိုဝင်လှုပ်တာက popular ဖြစ်ချင်လို့ပါတကယ်နိုင်ငံတော်အတွက်စေတနာရှိလို့မဟုတ်ပါဘူးဆိုတဲ့အမြင်မျိုးတွေပြောတာဆိုတာရှိတယ်အဲ့ဒီအမြင်တွေရောကိုယ်နဲ့ကဘယ်လိုမြင်လဲခင်ဗျာ
ကျွန်တော်တို့ကတော့ကျွန်တော်တို့ကူညီစရာရှိတာလုပ်တဲ့လုပ်တိုက်တဲ့ဟာကိုတော့ဆက်လုပ်မှာပဲ။ဒါသုံးညီတဲ့စကားကြီးကကျွန်တော်တို့ကြည့်မယ်ဆိုရင်ကျွန်တော်တို့အရှိရောက်မှာမဟုတ်ဘူး။ဒါတွေကလည်းကျွန်တော်အာနာရှင်ဆစ်ဆိုးရလက်ထက်မှာတယောက်နဲ့တယောက်တွေးခွဲပြီးတယောက်နဲ့တယောက်မယုံကြည်အောင်လှုပ်ထားတဲ့စကားကြီးအရာဒါတွေကထွက်ပေါ်နေတာပဲ။ပြီးတော့တယောက်နဲ့တယောက်တွေးခွင်းခွဲလေဒါတွေအကုန်လုံးကအာနာရှင်တွေကချုပ်ကန်ရတာပိုအဆင်ပြေလေဖြစ်နေမှာပဲဆိုတော့ဒီဟာတွေအကုန်လုံးတော့ကျွန်တော် view ဆိုင်နေလို့မရဘူး။ကျွန်တော်ဒီနိုင်ငံရေးစကားအရာပြောလို့တယောက်နဲ့တယောက် network ကြီးကအကြီးကြီးကိုစောက်ထားမှာကျွန်တော်တို့အရှိကိုပိုတက်လို့ရမှာ။ပြောင်းတော့တယောက်ပိုပြီးညီညီညီနဲ့တော့နေမအောင်ပို့ဖြစ်မှာကျွန်တော်တို့တောင်းတယောက်သွေးခွဲနေတဲ့စကားဒီနားထောင်နေတော့ကျွန်တော်ပြီးမှာမဟုတ်ဘူးခင်ဗ
ျဟုတ်ကဲ့ခင်ဗျဒေါ်ကြည်ပြူရှင်ရောဒီကိစ္စမှာဘယ်လိုများသဘောထားရှိပါလဲခင်ဗျအ
ဲမေကွန်မျိုးကျွန်တော် interview တော်များမှာဖြေရတယ်ပေါ့လေဆိုတော့ကျွန်တော်ပြောတယ်ကျွန်တော်က popular ဖြစ်အောင်ဝင်ရအောင်ကျွန်တော်တို့ကငကိုယ်က popular ဖြစ်ပြီးသားသူတွေပါအမှုပညာသမားဆိုတာ popular ဖြစ်ပြီးသားသူတွေပါနောက်တစ်ခုကကျွန်တော်တို့ကပြောမယ်ဆိုရင်ဒီနိုင်ငံရေးဆိုတာအချိန်ပေးရပါတယ်တော့အချိန်ပေးတာနဲ့ညကျမတို့ဝင်ငွေဆုံးရှုံးပါတယ်တရက်ဆိုရင်ဆိုကြလောက်နှစ်ရက်ဆိုကြလောက်လနဲ့ပြင်ချီလောက်ကျွန်တော်ဆုံးရှုံးပါတယ်ဆိုတော့ကျမတို့ဒီဘာကြောင့်ဆုံးရှုံးခံပြီးတော့ဒီနိုင်ငံရေးကိစ္စတွေဝင်ပါနေရလဲဆိုရင်ကျမတို့နိုင်ငံအတွက်ပါနောက်တစ်ခုကကျမတို့လူပညာသမားတွေကျမတို့ငန်းပြောပါတယ်ကျမတို့ရဲ့သမင်းရှင်ပြည်သူတွေအတွက်ပါကျမတို့လူပညာဆိုတာသမင်းရှင်ပြည်သူတွေအစဉ်ပြေမှကျမတို့ပြည်သူတွေ 1A မှကျမတို့လူပညာကိုခံစားနိုင်မှာပါဆိုတော့ကျမတို့ဒီဟိုပြောမယ်ဆိုသမင်းရှင်ပြည်သူတွေအတွက်ဖြစ်တယ်လို့ကျမတို့ကိုယ်ပိုင်ရာနိုင်ငံသားတွေဖြစ်ပါတယ်ဒါကြောင့်မို့လို့ကျမတို့ကလူပညာဒီလိုမျိုးဟိုနိုင်ငံရေးကိုပေါ့လေမဝင်ရောက်ပူညီတာပါပါဝင်တာပါကျမတို့ကလေးကြတ်မှာလဲပြောမယ်ဆိုလို့ရှိရင်ကိုလေးကြတ်တဲ့နဲ့ရှေ့သွားနေမယ်ဆိုနောက်ကပြောလို့ပါပဲကျမတို့ကတော့ဘယ်သူမှပြောပြောဟိုကျမတို့ကတော့ဖိတ်ပြီးရောဟိုဂရင်းဆိုင်မှာမဟုတ်ပါဘူ
းဟုတ်ကဲ့တော်ကြည့်ပြုရှင်ကျေးဇူးပါခင်ဗျာအဲ့တော့ဆရာဦးဒေးဝေအခု436ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအကြံပေးထားတဲ့ဟာလေးဘယ်လိုပြင်မလဲကျွန်တော်တို့ပြည်သက်တွေနည်းရှင်းပြပေးပါလားဆရာ
ကျွန်တော်တို့က2008ဖွဲ့စည်းပုံအခြေခံဥပဒေအရသွားမယ်ဆိုရင်ဒီမိုကရေစီဆိုတာဘလို့မှရနိုင်ကြရအခြေအနေမရှိပါဘူးဒီတိုင်းပဲပင်လုံစာချုပ်ချုပ်ပြီးတော့တိုင်းရင်းသားတွေရဖို့အခွင့်အရေးရှိပြီးတော့မျှော်လင့်နေကြတဲ့ဒီဖက်ဒရယ်အခွင့်အရေးတွေဟာလည်းမရနိုင်တဲ့အတွက်ကျွန်တော်တို့နိုင်ငံပြည်တွင်းစစ်ကြီးလည်းမငြိမ်းနိုင်ပါဘူးဒီတိုင်းပဲနိုင်ငံသားအလုံးရဲ့လူအခွင့်အရေးတွေစီးပွားရေးကျန်းမာရေးပညာရေးတန်းတူညီမျှမှုအခွင့်အရေးတွေလည်းဘလို့နည်းနဲ့မှ2008အရဆိုမရနိုင်ပါဘူးဒါကြောင့်မလို့ကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီဖွဲ့စည်းပုံကြီးကိုပြင်မယ်ဆိုပြီးတော့ကြိုးစားခဲ့တာပါအဲ့တော့ဒီနေရာမှာဘယ်ရည်စပြင်မလဲဆိုတဲ့ဟာမှာကျွန်တော်တို့ပြင်ဆင်ပုံနီးလန်းအရန်ခက်ခဲအောင်လုပ်ထားတဲ့အတွက်ကနဦးပထမဦးဆုံးပြင်ဆင်ပုံနီးလန်းကိုပြင်ပြီးမှသာလျှင်ကျန်တဲ့ဟာတွေကိုကျွန်တော်တို့တစ်ဆင့်ချင်းပြင်သွားနိုင်မယ်ဆိုတဲ့နီးလန်းကိုကျွန်တော်တို့တွေးရှိခဲ့ရပါတယ်ဒါကြောင့်မလို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့လွတ်လပ်ရယူခဲ့တဲ့1948ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းကျွန်တော်တို့ထည့်စင်စားထားပါတယ်။အဲ့ဒီမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုရင်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေ3ပုံ2ပုံဆန္ဒမဲနဲ့ပြင်လို့ရတဲ့နည်းလမ်းတွေကျွန်တော်တို့ပြဋ္ဌာန်းထားပါတယ်။အဲတချို့သံမှန်ကိစ္စတွေဆိုရင်လွှတ်တော်ထဲမှာလွှတ်တော်ကိုယ်စားလှယ်တွေထက်ဝက်ကျော်ဆန္ဒမဲနဲ့ပြင်လို့ရတဲ့နည်းလမ်းတွေပြဋ္ဌာန်းထားပါတယ်။ဒါကြောင့်မလို့လဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ပြင်မယ်ဆိုရင်ဒီပြည်ထောင်စုလွှတ်တော်ကြီးထဲမှာဒီလူကြီးရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့3ပုံ2ပုံပေါ့နော်အဲသုံးပုံလဲသမ္မတော်သား25ရာခိုင်နှုန်းကလည်းပါနေတော့သမ္မတော်သားပါမယ်ဆိုရင်ထွက်ဝက်ကျော်ဆန္ဒမဲလောင်းနဲ့ပြင်ဖို့ရတဲ့ပထမအဆင့်အနေနဲ့အဲမဖြစ်မနေဆန္ဒခိုင်ပွဲလောက်ရမယ်ဆိုလို့ရှိရင်လည်းတသိမ့်မဲ့ပေးပေးတသန့်မဲ့ပေးပေးမဲလာပြီးတဲ့သူအားလုံးရဲ့ထွက်ဝက်ကျော်သဘောတူရင်ပြင်ခွင့်ရဖို့လိုအပ်တယ်ဒါမှသာလျှင်ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီကိုလည်းစံချိန်မြောက်ပြင်ဆင်နိုင်မယ်လို့ကျွန်တော်တို့ယုံကြည်တဲ့အတွက်အဲ့ဒီတိုင်းစူးစမ်းနေခြင်းဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးတေဦးခင်ဗျာမန္တလေးမှာမေလ18ရက်နေ့ကဒေါ်အောင်ဆန်းစုကြည်ပြောဆိုချက်တချို့ဟာဖွဲ့စည်းပုံဥပဒေကိုကျော်လွန်ရန်ရောက်တယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ကအကြောင်းကြားစာပို့ခဲ့ပါတယ်အဲ့ဒီပေါ်ကဦးတေဦးရှင်းနေတူနေဘယ်လိုမြင်တယ်လဲခင်ဗျာ
အဲ့ဒီနေရာမှာကျွန်တော်နှစ်ချက်ပြောချင်ပါတယ်ပထမအချက်ကတော့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်အဲ့ဒီမှာတိုင်းပြည်ကိုတက်မတော်ကဘလောက်ချက်တယ်လဲ တိုင်းပြည်အတွက်ဘလောက်ဆုံးလို့ရဲတယ်လဲကဘာသိအောင်လို့စက်ပေထူပြပါနိုင်ငံသားတွေအားလုံးသိအောင်စက်ပေထူပြပါသူနဲ့ရှင်းပြိုင်မယ်စိန်ခေါ်မယ်လို့သူကဒီလိုပြောခဲ့ခြင်းဖြစ်ပါတယ်အဲ့တော့ဒီအပေါ်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေပြီးတော့ကျွန်တော်တို့ဒါဖွဲ့စည်းပုံပေါင်းကြော်တယ်ဆိုပြီးတော့ဒီလိုပြောလာခြင်းဖြစ်ပါတယ်အဲ့တော့ပြန်ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့နိုင်ငံ250လုံးလုံးပြည်သူလူထုတွေဟာအုပ်ချုပ်သူတွေရဲ့မြစ်တာတရားနဲ့ကင်းဝေးပြီးတော့ရက်ရက်ဆက်ဆက်ဖိနှိပ်ခံအုပ်ချုပ်ခံခဲ့ရသလိုအုပ်ချုပ်သူတွေရဲ့သစ္စာမဲ့မှုကြောင့်လည်းကျွန်တော်တို့နိုင်ငံရဲ့ဗျာန်ဇာတတွေနိုင်ငံပိုင်ပစ္စည်းတွေအားလုံးကနှစ်ပြားတစ်ပဲနဲ့တုံ့ပြန်ခဲ့ပြီးဖြစ်ပါပြီအဲ့တော့ဒီလိုသစ္စာမဲ့တဲ့မြစ်တာမဲ့တဲ့ဘဝကိုကျွန်တော်တို့ကြော်လွန်ဖို့အတွက်ကျွန်တော်တို့နိုင်ငံသားပြည်သူလူထုတရက်လုံးဟာကျွန်တော်တို့အပေါ်မှာသစ္စာထားမဲ့လူမြစ်တာထားမဲ့ဒီအုပ်ချုပ်သူတွေကိုကျွန်တော်တို့ရန်လိုအပ်နေတဲ့အနေအထားဖြစ်ပါတယ်အဲ့တော့ဒီလိုလိုအပ်နေတဲ့အချိန်မှာပြိုင်ပြီးတော့သာပြည်သူတွေကိုဘလောက်ချစ်လဲဆိုတာပြိုင်မယ်အုပ်ချုပ်သူတွေဟလာဆွတ်တော့နောက်တစ်ခါကျွန်တော်တို့နိုင်ငံရေးပါတီတွေကဒီလိုပြိုင်ဆိုင်ပြီးပြည်သူတွေအပေါ်မှာပြိုင်ပြီးတော့အနစ်နာခံမယ်ပြိုင်ပြီးတော့ချစ်မယ်ပြိုင်ပြီးတော့သစ္စာရှိဖို့ပြိုင်ကြမယ်ဆိုပြည်သူတွေကတရားရဂိုင်းတို့လက်ခုပ်ဩဘာတီးပြီးတော့ကျွန်တော်တို့ကြိုဆိုကြမှာသိကြပါတယ်ပြည်သူတွေလူထုအတွက်အင်မတန်လိုအပ်နေတဲ့ပြိုင်ဆိုင်မှုစိန်ခေါ်မှုပါဒါကဘလို့နည်းငယ်မှပဒီဘုံချေကဥပဒေပေါ့မကြော်နိုင်ပါဘူးတိုင်းပြည်ချစ်တဲ့လူတွေကိုကျွန်တော်တို့တားဆီးကန့်သက်နှိတ်ကုတ်တဲ့သဘောသက်ရောက်ပါတယ်ဂျောင်းဆန်းစုကြည်ပြောတဲ့စကားဟာအင်မတန်မှကိုတိုင်းပြည်နဲ့လူမျိုးအတွက်လိုအပ်နေတဲ့စကားပါနောက်တစ်ခုကဂျောင်းဆန်းစုကြည်ပြောတဲ့စကားဟာတတ်မတော်ကိုပြည်သူတွေချစ်လာအောင်ပြည်သူတွေယုံကြည်လာအောင်ပြည်သူတွေအားကိုးလာအောင်ပြည်သူတွေအတွက်ဆွန့်လွတ်ပြပါပြည်သူတွေကိုချစ်ပြပါလို့ဒီလိုပြောတာဟာတတ်မတော်အတွက်ဂုံသိက္ခာမြင့်တက်ဖို့ပြည်သူတွေကျုံကြည်အားကိုးလာဖို့သာဖြစ်တဲ့အတွက်တမတော်အတွက်အင်မတန်ကောင်းတဲ့စကားဖြစ်တယ်။ဒါကြောင့်မလို့ဘာဥပဒေဥမှချုပ်ဖောက်မှာမရောက်ဘူးလို့ကျွန်တော်တို့ကလုံးဝယုံကြည်ပါတယ်
။ဟုတ်ကဲ့ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးဆ ्याम တော်အကြည့်ပြုရှင်ရဲ့သဘောထားလည်းကျွန်တော်ကြားပါစီခင်ဗျာ
။ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာပေါ့လေဒီတမတော်နဲ့ပြည်သူဟို88ကစပြီးတော့စိတ်ဝမ်းကွဲခဲ့လို့ပြောအောင်မလား။ဒါတကယ်တမ်းကျတော့တမတော်သားတွေကရမ်းပင်နေပါတယ်။သူတို့လောက်ပင်နေတာမရှိပါဘူး။တို့ဒီနောက်တိုင်းပြည်တို့ပြင်မှန်းခံမင်းနာခံတို့တော့ဒီလောက်ထိပြစ်ဆက်မှာတို့ဟာပြည်သူရဲ့မြေတားကိုရတင်ပါတယ်ပြည်သူရဲ့အခြေစုံတွေရတင်ပါတယ်ပြောမလို့တို့ရဲ့ပြင်မှန်းမှုတို့ရဲ့ပြစ်ဆက်မှုတို့ရဲ့မြေနာခံမှုတွေအတွက်ထိုက်တန်တဲ့ဒီမိုကရေစီနိုင်ငံနေမှာမားတင်တဲ့တက်မတော်သားရဲ့အခွင့်အရေးတွေပြီးတော့ပြည်သူရဲ့မြေတားတွေကိုတို့အပြေအဝရစေချင်ပါတယ်ဒါကြောင့်မလို့အမေပြောတဲ့အတိုင်းပဲကျမတို့ကတော့ဒီတက်မတော်သားတွေကကျမတို့ပြည်သူရဲ့မြေတားကိုရဖို့အတွက်ပြည်သူတွေနဲ့ပူးပေါင်းဖို့အတွက်ကျမတို့ကလည်းဖိတ်ခေါ်ပါတယ်ကျမတို့ကတော့ပြောမယ်ဆိုရင်အမေစကားကိုပြီးတော့ထောက်ခံပါတယ်
ဟုတ်ကဲ့တော်ကြည့်ပြုရှင်ခင်ဗျကိုအ내ကကြီးပြောပါအောင်ခင်ဗ
ျဟုတ်ကဲ့ပါဒီလိုမျိုးတကားကြီးတစ်ဖက်နဲ့တစ်ဖက်ပြောနေတာတော့ဒါဒီမိုကရေစီနီလန်းအရာဆိုရင်ဒါနားထောင်လို့ကောင်းတယ်ဒါတရားနဲ့တရားစကီလူတယ်တရားနဲ့တရားအမားရထောက်ပြဆိုတာဒါဒီမိုကရေစီရဲ့အရင်ကျင်းမှုကတော့ဒါထွန်းထွန်းကားကားဖြစ်လာရဲဆိုတဲ့သဘောပါဒါပေမဲ့တစ်ဖက်မှာပြန်ပြီးစဉ်းစားမယ်ဆိုရင်စစ်အာဏာရှင်ပုံစံမျိုးနဲ့ငကိုတွေကရေးဆွဲထားခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေမာဒီယာညီဆုံးနေပါဆိုပြီးပြောရချင်ပါတကယ်အဖြေလိုက်ရှာအောင်ဒီဟာကြီးကညီဆုံးနေတဲ့ပုံစံမတွေ့ရအောင်နောက်တစ်ခုကတမတော်သားတွေအကုန်လုံးကပြည်သူလူထုနဲ့ယုံကြည်မှုပြတ်ပြားတဲ့ဟာစစ်အာဏာရှင်ခေါင်းဆောင်တွေရဲ့လုပ်ရကြောင့်တမတော်သားတွေကိုပြည်သူတွေရဲ့ယုံကြည်မှုကပြတ်ပြားရတာပါတကယ်တမ်းကျတော့စစ်အာဏာရှင်တွေကအခုအချိန်မှာနောင်တရဖို့အချိန်ဖြစ်နေပါပြီသူတို့တွေဒီအချိန်မှာနောင်တရမယ်ဆိုရင်အချိန်မီပါသေးတယ်ကျွန်တော်တို့မြန်မာနိုင်ငံပြည်သူလူထုပြည့်လုံးအောင်လည်းအဲ့လောက်ချစ်တဲ့ခင်တဲ့စိတ်ခေါင်းပါတဲ့လူတွေမဟုတ်ဘူးဒီအချိန်မှာကျွန်တော်တို့လက်တွဲပြီးအရှိတအတူတူတက်မယ်ဆိုရင်ကျွန်တော်တို့အနာဂတ်ကအရန်လှပမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုနေကအဲ့တော့တလက်ဆရဲဗျာအခုနိုင်ငံရေးပါတီတွေကိုပါတီတစ်ခုကိုကာပါမစ်၅ခုနဲ့ပေါ့လေရုံကန်ဖွင့်ဖို့အတွက်မြေနီယာပေးဖို့အတွက်ရွေးကောက်ပွဲကော်မရှင်ကနိုင်ငံတော်သမ္မတကြီးထံစာရေးသားပြီးတင်ပြထားတယ်လို့သိရပါတယ်အဲ့ဒီကိစ္စရောကိုနေကဘယ်လိုမြင်လဲခင်ဗျာ
အကြီးစားဒါပထမအဦးဆုံးမှတော့အရှိမှတွတ်တော်တဲ့အရင်ရောက်ထားပြီးသားအဖွဲ့မှဒီကားတွေလည်းပေးနေရဒီဟာတွေကလည်းပေးနေတာပဲဒါပေမဲ့ကိုယူလာတဲ့ဟာကိုသူများတွေကိုသိပေါ်ညှိတဲ့ပုံစံမျိုးကြီးလုပ်တာတော့မကောင်းပါဘူးဒါကြီးကတော့မယူမဲ့လူတွေကအနောက်မှာမယူအော်နေတာတော့မှအရှိမှယူလာတဲ့လူတွေကနောက်ကလူတွေလိုက်ယူအောင်လို့လုပ်တဲ့ဟာတော့ဒါပြောအရက်စကားနဲ့ပြောရမယ်ဆိုတော့ဒါသိပေါ်ညှိတယ်လို့ပဲခေါ်မှာပါကျွန်တော်ကတော့
ဟုတ်ကဲ့ဆ ्याम တော်ကြည့်ပြုရှင်ဒီကိစ္စအပေါ်မှာဆ ्याम ရဲ့သဘောထားရောဘယ်လိုရှိလဲခင်ဗျာ
ဆ ्याम မဆိုရင်ဒီကျွန်တော်တို့တော့ကိုယ်စားလှယ်တွေနောက်နိုင်ငံရေးသမားတွေကိုပေါ့လေအခုလိုကပါမစ်တွေပေးတယ်လို့နောက်မြေနေရာတွေကိစ္စတွေပေါ့လေအဲတကယ်တမ်းကျတော့ဒါနိုင်ငံရေးသမားတွေကိုပြောမယ်ဆိုရှင်ရခွင့်ရေးတွေပေးတယ်ဒါစေစားရှိပေးရပေါ့လေမတောင်းလိုက်ရန်ကောင်းမှာတကယ်သာပေးမယ်ဆိုရင်ကျွန်တော်တို့ဟိုပြောမယ်ဆိုနိုင်ငံရေးတွေစပြီးလုပ်သေးဟိုကပေးပေါ့အဲခုကြမှာရုပ်တရက်ကြီးထပေးတဲ့ခါကျတော့တင်းတို့ကြီးပေါ့ခံစားရတာအဲနောက်တစ်ခုကဟိုပြောမယ်ဆိုရှင်ကျွန်တော်တို့တွင်းနေတာကဒီလိုပြောမယ်လုံးပေးတာဆိုရင်ဒါလည်းပါတီဖောင်းဖောင်းအောင်လုပ်တာလား အပတီဆောင်လို့ရှိရင်တော့ကားရရမယ်ကားပါမတီရမယ်ဟဲ့ပါတီဆောင်လို့ရှိရင်တော့မြင်းနေရရှောက်ရမယ်ဟဲ့ဆိုပြီးတော့ဟိုနောက်တဲ့ဟိုတောကြောင်လေးပေါ့လေဝင်လာအောင်လို့ပဲဆွဲလိုက်တာလားအဲ့လိုကြီးခံစားရတယ
်ဟုတ်ကဲ့ခင်ဗျဆရာဦးတေဦးခင်ဗျဒီကိစ္စမှာဆရာလက်မှတ်မိပါပါ1988အရေးတော်ပုံအပြီးပါတီတွေဖွဲ့ဝင်ပြုတော့ပထမပိုင်းမှာဓာတ်စီထုတ်ပေးတာတို့တယ်လီဖုန်းပေးတာတို့ဖြစ်တော့အပြုံးစားရဲ့အဲ့ဒီမှာပါတီတွေထထောင်ကြတော့ပေါ့ဆရာရဲ့အဲ့တော့ပါတီတွေထောင်တဲ့တည်းမှာနိုင်ငံရေးယုံကြည်ချက်နဲ့ထောင်တဲ့ပါတီတွေလည်းရှိပါတယ်ဒါပေမဲ့တချို့ကတော့လည်းဒီအခွင့်အရေးမျှော်ကိုပြီးလုပ်တယ်လို့ပြောကြတာပေါ့နော်ဆရာအဲ့တော့တိုင်းပြည်တစ်ခုအတွက်နိုင်ငံရေးလှုပ်ရှားမဲ့လူတရားဒီလိုလက်ရှိအာဏာရအစိုးရဒါမှမဟုတ်ပါတီအဖွဲ့အစည်းတစ်ခုခုမှပါဝင်နေတဲ့ပုံကိုတရားဒီလိုအခွင့်အရေးပေးတာကိုယူလိုက်မယ်ဆိုရင်ဘယ်လိုများသူတို့ရဲ့လုပ်ငန်းဆောင်ရွက်တွေသူတို့ရဲ့ရည်မှန်းချက်တွေနဲ့ခွင့်ရေးရှုပ်ထွေးမှုတွေဘယ်လိုဖြစ်လာနိုင်လဲဆရာအမြင်လေးကျွန်တော်ကြားပါစီခင်ဗျာ
ကျွန်တော်မြင်တာတော့ကျွန်တော်တို့နိုင်ငံရေးဆိုတာအင်မတန်မြင့်မြတ်တဲ့လုပ်ငန်းမှာတိုင်းပြည်နဲ့လူမျိုးအတွက်ကျွန်တော်တို့အကျိုးဖြစ်ထွန်းအောင်လုပ်တဲ့လုပ်ငန်းမှာတနည်းအားဖြင့်နိုင်ငံရေးသမားဆိုတာတကယ်မြင့်မြတ်ခြင်းနဲ့မွန်မြတ်ခြင်းနဲ့ဆိုစံပြအနေနဲ့ပို့ချောက်အောင်ဆန်းအောင်ကြည့်ပါတိုင်းပြည်နဲ့လူမျိုးအတွက်ပေးဆက်ဖို့ကိုပဲကျွန်တော်တို့ကလုပ်ရမယ့်လူတွေပါအဲ့တော့ပေးဆပ်မဲ့လူတွေကိုအခုလိုလက်လာပါတွေပေးတယ်ဆိုတဲ့ဟာဒီညံ့ညက်တဲ့ကျွန်တော်တို့လုပ်ငန်းကိုညှဉ်းနှွမ်းအောင်လုပ်တယ်ဒီသဘောသက်ရောက်ပါတယ်ဒါနောက်တစ်ခါတိုင်းပြည်နဲ့လူမျိုးအပေါ်မှာသစ္စာရှိတဲ့နိုင်ငံရေးသမားမှန်ရင်ဒီလိုဟာမျိုးကိုကိုယ်တိုက်ခအရာမယူသင့်ပါဘူးညံ့ညက်တဲ့နိုင်ငံရေးသမားမှန်ရင်ဒါမျိုးတွေလက်မခံသင့်ပါဘူးနောက်တစ်ခုကအခုစပြီးတော့ပြောတဲ့ရွေးကောက်ပွဲကော်မရှင်ဆိုတဲ့ဟာဒီအခုလိုပြောခွင့်မရှိသလိုအခုလိုတောင်းဆို권လည်းမရှိပါဘူးရွေးကောက်ပွဲကော်မရှင်ဥပဒေပုံမှန်30မှာရွေးကောက်ပွဲကော်မရှင်ရဲ့တာဝန်နဲ့လုပ်ပိုင်권နေဆိုတာအစီအလင်းပြဋ္ဌာန်းပြီးသားဖြစ်ပါတယ်အဲ့ဒီအထဲမှာနိုင်ငံရေးပါတီတွေကိုဒီလိုမျိုးကားတွေအခွင့်အရေးတွေဖန်တီးပေးရမယ်ဆိုတဲ့ဟာမျိုးတစ်လုံးမှမပါပါဘူးသူ့မှာလုပ်ပိုင်권မရှိတဲ့လုပ်ဖို့တာဝန်လည်းမရှိတဲ့အလုပ်တွေကိုရှင်းပြောရင် UN ချက်တစ်ခုခုနဲ့ဒီလိုမျိုးလုပ်တဲ့ဟာတော့အင်မတန်မှမသိမလျော်တဲ့လုပ်ငန်းမှာနော်တပိလုပ်တဲ့နီလန်းနေဒါအင်မတန်မကောင်းတဲ့နီလန်းနေပ
ါဟုတ်ကဲ့ဦးထေဦးခင်ဗျကျေးဇူးပါအဲ့တော့ကိုနေကရေလက်ရှိမှာကျွန်တော်တို့ဒီမြန်မာပြည်မှာဒီအလုသမားတွေသူတို့ရဲ့ရပိုင်권အခွင့်အရေးတွေတိုးတောင်းတဲ့ဆန္ဒပြပွဲတွေနောက်တစ်ခါလယ်သမားတွေတင်းစီခံတဲ့လယ်ယာမြေတွေပြန်လည်ရရှိတောင်းဆိုမှုတွေကိုကျွန်တော်တို့ကြည်ကြလောင်လောင်ကြားနေရတာပေါ့ခင်ဗျအဲ့ဒီကိစ္စပေါ်မှာကိုနေကအမြင်လေးကျွန်တော်သိပြစေ
အဲ့ဒီကိစ္စမှာကျွန်တော်တို့ကဘာနိုင်ငံမှာလယ်သမားတွေကကျွန်တော်တို့တင်းစီအဲ့လိုမျိုးပဲကျွန်တော်တို့ဒီလိုမျိုးစစ်အစိုးရအုပ်ချုပ်တဲ့တိုင်းပြည်မှာကျွန်တော်တို့ကမွေးဖွားလာကြီးပြင်းလာတဲ့အချိန်မှာသက်တိုင်ကမှာအလုံးအလေးထားကြတဲ့တန်ဃာတော်တွေကိုလည်းသူတို့သိတဲ့ဒုက္ခပြီးတဲ့သက်လို့သက်လုံးတဲ့အခုဆိုရင်လည်းဒီမှာတန်ဃာတော်တွေတောင်တမျိုးလှုပ်ရဲတော့မှတခြားလယ်သမားတွေပါဆိုရင်တော့ပြောစရာတော့မလိုတော့သူတို့လှုပ်မှာပဲအခုမြေယာသိမ်းတဲ့ဟာတွေသူတို့ဒီဟာတွေခဏခဏဒီတက်တနာတွေကကျွန်တော်လမ်းမပေါ်မှာတွေ့နေရတယ်။ဂျာနယ်တွေမှာလည်းပုံမှန်တွေ့နေရတဲ့ဟာတွေမှာလည်းဒီလိုကြတော့တကယ်လုံးဝမဲ့အခြေခံလေးတွေတကယ်ဖြည့်ရှင်းပြရမယ်ကိုတိုင်းမိပြီးသားအဆင်ပြေအောင်လုပ်ပြရမယ်ဟာတွေကိုမလုပ်ဘဲနဲ့တခြားဘာအရင်မကြည့်တဲ့အလုပ်တွေကိုရှောက်လုပ်နေတဲ့ဟာကတော့ဒီအစိုးရရဲ့ညံ့ဖျင်းမှုပဲလို့ကျွန်တော်တို့ဆိုလိုချင်တယ်နောက်တစ်ခုကလည်းဂျာမျိုးတက်ပန်ဝါတွေကိုဖြည့်ရှင်းလိုက်တယ်ဆိုရင်သူတို့အတွက်နာမည်ကောင်းရမယ်ဆိုတာဒါနဲ့မလုပ်တာကဒါသူတို့တိုင်းပြည်ပေါ်မှာစေတနာမရှိဘဲနဲ့တခြားဟာတွေကိုရှောက်လုပ်နေတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဆရာမတော်ကြည့်ပြုရင်ဆရာမရဲ့သဘောထားလည်းပြောပါအောင်ခင်ဗျာ
ကျွန်မပြောမယ်ဆိုလက်ကပြောလို့ပါပဲလယ်သမားတွေဆိုတာကျွန်မပဲထင်ရှင်နေပါကျွန်တော်ဒီမနိုင်ငံမှာရှိတဲ့လူတွေအားလုံးကဒါဒီကျွန်တော်ကျွန်မတို့ထမင်းကိုမိကိုပြီးအားကိုးပြီးနေရပါကျွန်မတို့နိုင်ငံသားသွားရင်တော့မှတမိတနမစားရင်ကျွန်တော်မနေနိုင်ပါဘူးကျွန်တော်ခံစားမိတာကဒီလိုမျိုးလယ်တွေသာတင်းနေရှင်ကျွန်တော်တို့နောက်ပိုင်းဆိုင်ရေးစဘာတွေရှားသွားရင်ကျွန်မတို့ဘယ်လိုလုပ်မလဲဟိုပြောမယ်ဆိုရှင်ငကိုကြီးကဒီဆန်စေးကကြီးပါတယ်ဆိုမှပို့ပို့ကြီးရောတက်တော့မှာအဲ့တော့ဒါဟိုလယ်သမားတွေသူ့လက်ခံရတုံးကမပါဘူးအဲ့တော့ဒါတိုင်းပြည်မှာရှိတဲ့ပြည်သူတွေအတွက်တကယ်ဟိုစရကြီးကိုဖောက်ထားလိုက်တူပါပဲကျွန်တော်တို့ဒါရမ်းရေးကြည့်ပါပဲအရှိကြီးမယ်ဆိုရှင်ဒီလေတိန်းတို့အတိုင်းကြီးလုံးဟိုပြောမယ်ဆိုရင်ငွေဘေးကြုံနိုင်တဲ့အခြေအနေတိအောင်ဆိုင်ရောက်သွားနိုင်ပါတယ်ကျွန်တော်တို့အဲ့လောက်အထိကိုခံရပါပါ
ဟုတ်ကဲ့ခင်ဗျာဒီအလုသမားတွေကိစ္စရောတော်ကြည့်ပြုရှင်ဘယ်လိုမြင်လဲခင်ဗျာ
ကျောင်းမယ်ဆိုအလုသမားတွေဆိုတော့ကျွန်တော်တို့အတိုင်းကြီးရဲ့ဒီအခြေခံလူရန်းစားတွေပေါ့သူတို့ကမှစင်းစင်းစင်းရဲတော့နားစာအလွန်နေတဲ့သူတွေပါအဲ့မှာမှာသူတို့ပေါ်မှာပေါ်ကနေပြီးတော့တင်းကျပ်တဲ့စီးနှင်းတွေပုံမှန်တွေဟိုပြောမယ်ဆိုရင်အတင်နဲ့တင်ပန်းစုံရပိုင်ခွင့်နဲ့အနေဆုံးဆိုတော့ဟိုဒီမိုကရေစီခေတ်မှာတော့သူတို့ရပိုင်ခွင့်နဲ့သူတို့တောင်းဆိုမှာပဲဆိုတော့အဓိကမှာအတိုင်းပြည်မှာရှိရလက်ရှိဟိုလုံသမားဒီသမဂ္ဂရင်းလုံသမားရဝန်ကြီးတွေအနေနဲ့ပြည်ထောင်ပါတယ်နိုင်ငံတကာမှာရှိရလုံသမားတွေရဲ့စံနှုန်းတွေမြန်မာနိုင်ငံမှာရှိရလုံသမားတွေရဲ့စံနှုန်းတွေလောက်ထိကွာနေလဲဆိုတော့ဒီပေါ်မှာမြှင့်ပြီးတော့ချိန်ပေးတင်ပါတယ်နိုင်ငံတကာမှာဆိုရင်ဒါအောက်တီဟိုဆက်ရုံလုံသမားတွေလည်းမိသားစုစာဝတ်နေရေးလူရည်နိုင်ပါတယ်ကျောင်းနိုင်ငံမှာတော့တော်တော်အဆင်းရဲဒုက္ခကိုကြားပါတယ်ဆိုတော့ဒါဥပဒေရေး policy တွေနဲ့ဆိုင်ပါတယ်ဆိုတော့ဒီလုံသမားတွေအတွက်ခိုင်မာတဲ့ဥပဒေပြဋ္ဌာန်းပေးတင်ပါတယ်နောက်တချို့ပြည်ဆိုင်မှာကျွန်တော်တို့ကြားတယ်ဟိုလုံသမား နဲ့ဒီဆက်ယုံနေတဲ့ပိုင်ရှင်ဖြစ်တဲ့အခါနောက်ဆုံးသူတို့ရဲ့ဒုက္ခတွေမခံနိုင်ဆန္ဒပြသူတွေရပဲပြန်ပြီးတော့ဟိုတက်ခံနေဖြစ်သွားပြီးတော့နောက်ဆုံးဒီတရားမတရားဆွဲခံခြင်းဆင်းပြီးဖြစ်ကုန်တယ်ပေါ့လေအဲ့လိုကြားရတာကျွန်တော်တို့တော်တော်စိတ်နှောင့်ဖြစ်ရပါတယ
်ဟုတ်ကဲ့ဆရာမဦးသေးဦးရဲ့ဒီအလုံသမားလက်သမားပြသတဲ့ပေါ့အမြင်လဲကျွန်တော်သိကြပါတယ်ခင်ဗျာ
ကျွန်တော်အမြင်ကတော့ဗမာနိုင်ငံမှာလက်ရှိအလုံသမားလက်သမားတွေမကပါဘူးကျောင်းသားတွေရောပြည်သူလူထုကြီးရောမူလရမယ်အခွင့်အရေးတွေအင်မတန်ဆုံးရှုံးနေတဲ့အပြင်မတရားကိုကျွန်တော်တို့ဖိနှိပ်ခံနေရတဲ့အစ်စ်ဒီနေ့အတိရှိနေပါတယ်အဲ့ဒါကလည်းကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတွေရဲ့လုံခြုံရေးကိုအာမခံပါတယ်ဆိုတော့ကျွန်တော်တို့ပြဋ္ဌာန်းချက်လုံးဝမရှိတဲ့အတွက်ဖြစ်ပါတယ်နောက်တစ်ခုကလယ်မြေတွေကိုမတရားသိမ်းယူသွားတဲ့လူတွေနဲ့ကလက်ရှိအုပ်ချုပ်နေတဲ့လူတွေနဲ့ပတ်သက်နေပါတယ်ဒီတိုင်းပဲအလုပ်သမားတွေကိုဖိနှိပ်နေပြီးတော့အလုပ်သမားတွေကိုခေါင်းပုံဖြတ်နေတဲ့လုပ်ငန်းရှင်တွေဟာလည်းလက်ရှိအုပ်ချုပ်နေတဲ့လူတွေအဆင့်ဆင့်နဲ့ကိုပတ်သက်ပြီးတော့အပေးယူတွေလည်းရှိနေကြပါတယ်။အဲဒီတိုင်းပဲကျွန်တော်တို့နိုင်ငံသားတွေ၊ကျောင်းသားတွေ၊ခွင့်ရေးတွေတုံ့ပြန်နေရတာလေကျွန်တော်တို့လက်ရှိအုပ်ချုပ်နေတဲ့လူတွေကနေပြီးတော့ဟိုအကြောက်တရားလွန်ပြီးတော့ဖိနှိပ်ထားပြန်တာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံသားတွေဟာအခုလိုဟလာလယ်သမားတွေကလည်းနစ်နာ၊လုပ်သမားတွေလည်းနစ်နာ၊ပြည်သူလူထုကလည်းဒီလိုနစ်နာနေခြင်းဟာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာအဲ့ဒီအလုသမားတွေရောလယ်သမားတွေရောပြည်သူလူထုရဲ့တရားမျှတတဲ့အခွင့်အရေးတွေကိုအာမခံတဲ့ပြဋ္ဌာန်းချက်တွေမရှိလို့ပါအဲ့ဒီအပြင်အုပ်ချုပ်တဲ့လူတွေရဲ့မြစ်တာမရှိလို့ပါစစ်တာမရှိလို့ပါအဲ့တော့ပြန်ထုတ်လိုက်ရင်ကျွန်တော်တို့မန္တလေးမှာကျွန်တော်တို့ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ပြောသလိုပဲလက်ရှိအုပ်ချုပ်နေတဲ့သမ္မတကြီးဦးသိန်းစိန်ကနေစပြီးတော့ဟလာတိုင်းပြည်ပေါ်မှာမိဘပြည်သူများဆိုစကားလုံးနဲ့ပြောနေုံနဲ့မဟုတ်ဘဲနဲ့လက်တွေ့ကြကျွန်တော်တို့ဒီလိုတိုင်းပြည်ပေါ်မှာစစ်စာရှိကြောင်းပြည်သူလူထုလယ်သမားအလုသမားတွေပေါ်မှာမေတ္တာရှိကြောင်းဟောဒီလိုအာမခံနေဟောဒီလိုလုပ်ပေးပါမယ်ဆိုပွင့်လင်းမြင်သာစွာအဲဒါအစီအစဉ်တွေကိုချပြပြီးတော့လုပ်ပေးသင့်ပါတယ်အဲဒီလိုလူမျိုးတွေကျွန်တော်တို့စိန်ခေါ်ပြီးတော့တိုင်းပြည်ကိုချစ်မဲ့လူမျိုးတွေကျွန်တော်တို့နိုင်ငံမှာလိုအပ်နေတယ်လို့ကျွန်တော်တို့ဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာပါဝင်ဆွေးနွေးခဲ့ကြတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးကော်မတီအဖွဲ့ဝင်ရိုက်တာဒေါ်ကြည်ပြူရှင်ခင်ဗျာကျွန်တော် RFA ကအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်ဒေသရှင်ကိုအနက်ကရေး RFA ကကျေးဇူးဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီဝင်ဖြစ်တဲ့ရှင်းနေဦးဦးသေးဦးရေကျွန်တော် RFA ဆက်ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်း RFA ရောဥက္ကမောင်စိုးရောအရင်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တနင်္ဂနွေစကားဝိုင်းကိုဒီမှာရင်ညနာခွင့်ပြုပါခင်ဗျာအားလုံးပဲရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ